နိုင်ငံတော်ဝန်2020ပြည်နှစ်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စီးရင်ထုတ်ပြန်ထားတဲ့အချိန်ကချင် IDP စစ်ဆောင်ပြည်သူတွေမဲပေးခွင့်ရရေးကချင်နိုင်ငံရေးပါတီတွေနဲ့ကချင်လူငယ်တွေဆောင်ရွက်နေကြတဲ့အကြောင်းကျွန်မစုမွန်ကစူးစီးတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စီးရင်ကိုတနင်္ဂနွေလိုအတိုင်းအတာနဲ့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေဩဂုတ်လ9ရက်နေ့ထိပထမဆုံးအကြိမ်ထုတ်ပြန်ထားပါတယ်စီပရိပခတွေနဲ့နည်းမြေမတည်ငြိမ်နိုင်သေးတဲ့တိုင်းရင်းဒေသတွေကအထူးသဖြင့်မိမိတို့ရဲ့နေရရင်းကနေတိမ်းရှောင်ထွက်ပြေးခဲ့ကြရတဲ့စစ်ဆောင်ပြည်သူတွေနိုင်ငံသားတို့ခွင့်ရင်းနဲ့အညီမဲပေးခွင့်ရအောင် IDP စစ်ဆောင်စခန်းတွေမှာမဲဆန္ဒရှင်စီရင်နေပြုစုပြီးထုတ်ပြန်ထားပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်တချိန်တည်းမှာပဲတိမ့်ချီတဲ့ကချင်စစ်ဆောင်ပြည်သူတွေမဲပေးခွင့်ရရေးကချင်နိုင်ငံရေးပါတီတွေနဲ့ကချင်လူငယ်တွေဘက်ကမှန်ကန်တဲ့မဲစည်းရင်တွေဖြစ်လာနိုင်ရေးမဲစည်းရင်စီစစ်မှုတွေကိုဝိုင်းဝန်းဆောင်ရွက်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေတွေကမိုင်းနာပြည်တွင်းဒုက္ခသည်စခန်းကကချင်လူငယ်ပေါ်ထုလူထွေကပြောပြပါတယ
်ကျမ်ကဒီမိုင်းနာမှာကျတော့ကျမ်အများကြီးရှိပါတော့အေဂျီကျမ်အာစီကျမ်ပေါ်တော့ကျမ်ငါကျမ်လောက်ရှိရတဲ့ကျမ်ကစီးရင်တို့တို့လာကောက်မကတ်တာပေါ့နော်မိုင်းဆန္ဒရှင်စီးရင်ကိုကျတော့ဒီရက်ွက်ကြီးရောပေါ့နော်ရက်ွက်ကြီးရောအချုပ်ရင်းမှုမှာအဲ့ဒီမှာကတ်ထားရယ်ပေါ့နော်အခုဩဂတ်လ9ရက်နေ့အထိပုံမှာအမျိုးထုတ်ပြန်ထားပါဟုတ်အဲဒီကကျမ်ကစီးရင်ကိုတို့ဒီတောင်းတယ်ပေါ့နော်တောင်းပြီးမှဒီတစ်ဆင့်ဒီရက်ွက်မိုင်းနာအချုပ်ရင်းမှုဒီအချုပ်ရင်းရုံးမှာအဲ့မှာပြန်ပြီးတို့ကတ်ထားတာပေါ့အမျိုးအချင်းလို့ရှိရောမင်းစင်အမယာဟောအခုတွေ့ရသေးရပါတော့ပထမတစ်ခါကတ်တဲ့အချိန်မှာကျတော့ဒီတချို့ကျတော့နာမည်မပါတာကိုတွေ့ရတချို့နာမည်မပေါတချို့ကျတော့တေးလူမရှိတဲ့လူတွေကဟောနာမည်တွေပါနေရတာလည်းရှိရပါတော့အမျိုးတွေတော့တွေ့နေရမှာပေါ့အဲ့မှာဒီရက်ွက်ကြီးဥမှာပဲမှာပြန်ပြီးအဲ့မှာပြန်လျှောက်လို့ရရဆိုမှလျှောက်ဖို့လုပ်ချပါဗျ
ကချင်ပြည်နယ်ရင်းကကချင်ဒုက္ခသည်တွေနေရက်ပြန်သွားကြသူတချို့ရောနေရက်ကိုမပြောင်းနိုင်ကြသေးပဲ IDP စခန်းတွေထဲမှာပဲခိုးလုံနေထိုင်ကြစေကချင်ပြည်သူတွေနိုင်ငံသားတို့ခွင့်ရနဲ့အညီမဲပေးနိုင်အောင်ကချင်နိုင်ငံရေးလှုပ်ရှားသူတွေနဲ့ကချင်လူငယ်တွေကဝိုင်းဝန်းဆောင်ရွက်ပေးနေကြပါတယ်လို့ကချင်လူခွင့်ရှင်တွေတဦးဖြစ်တဲ့ဒေါ်ထွေးဘူးကပြောပြပါတယ
်ဟုတ်ကဲ့အဓိကတော့ကျမတို့ကဒုက္ခသည်စခန်းတွေပေါ့နော်ကြည့်တယ်တချို့လည်းအခုကတိုက်ပွဲမဖြစ်တဲ့အခါကျပြန်တဲ့လူလည်းရှိတယ်တချို့ကလည်းမပြန်သေးဘူးပေါ့နော်အဓိကတော့ကျမတို့ကသူတို့ပုံမှန်လုံးလုံးချုံချုံနဲ့အဲပြန်နိုင်ဖို့ရယ်နေထိုင်စားတောက်ဖို့အတွက်လုပ်နိုင်ဖို့ရယ်ပေါ့နော်အဲ့ဒါအဓိကအခုကျမတို့လူငယ်ပိုင်းနေနေပေါ့နော်ဒီကက်နေမှာမဲစင်းကြည့်ပေးနိုင်ဖို့ပေါ့ဆက်ဆက်လောက်ကင်လို့ကက်တောင်းဝန်ခံနဲ့ဆက်ဆက်လောက်ကင်နိုင်ဖို့တော့ကျမတို့စူးစမ်းထားပါရယ်နောက်မှတချို့ကက်နေရကြတော့ကျမတို့ပြန်သွားတာရှိတယ်ပေါ့နော်သူဒေတာမှာထည့်ချင်တာရှိတယ်အဲ့ဒါတွေလည်းကျမတို့ကဒီကက်မှာမဟုတ်ပဲねသူတို့နေရင်းဒေတာမှာထည့်ဖို့အကြောင်းကိုပေါ့နော်ကျမတို့တက်ဆိုင်ရာပြည်နယ်အဲရေကောက်ပွဲကော်မရှင်ကျမတို့စာရိုက်တင်ပေးတာရှိပါတယ်ရှင်ကျမတို့ဒီမဲစင်းမှာမပါသေးတဲ့လူတွေတော့ကျမတို့အခုဒုတိယအကြိမ်ပေါ့နော်ဒီတစ်ကြိမ်မမီလို့ရှင်လည်းကျမတို့ဒုတိယအကြိမ်မဲစင်းကြရင်ကျမတို့အဲ့ဒါတွေပြန်ပြီးစစ်စစ်သွားဖို့ရှိပါတယ်ရှင်
စေပရိပခတွေနဲ့နည်းမြေမတည်ငြိမ်နိုင်သေးတဲ့ကချင်ပြည်နယ်တွင်းမှာကချင်ပြည်သူတွေအဓိကလိုလားတာကတော့စစ်မီးရဲ့ငြိမ်ပြီးနည်းမြေတွင်းမှာငြိမ်ညာရေးပေါ်ဆောင်နိုင်ဖို့ပါကချင်စစ်ရှောင်းတွေအပါအဝင်ကချင်လူငယ်မျိုးဆက်သစ်တွေအတွက်အလုပ်ကိုင်ခွေလန်းတွေအကောင့်ထဲပေါ်နိုင်အောင်နဲ့အထူးသဖြင့်မိုးရေဝပြဿနာပပျောက်ရေးဖြေရှင်းနိုင်အောင်ကချင်နိုင်ငံရေးပါတီတွေဘက်ကစူးစမ်းသွားဖို့ရှိပါတယ်လို့ကချင်ပြည်နယ်ပြည်သူပါတီဘက်ကနေကချင်ပြည်နယ်မြေကြီးနားမြို့ကိုစားပြုအမျိုးသားလွတ်တော်မဲဆန္ဒနဲ့အဖက်စတစ်ကနေဝေရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့ဒေါ်တွဲဘူးကပြောပါတယ်
။ Okay အဓိကတော့ကျွန်တော်တို့ကချင်ပြည်နယ်သူပြည်နယ်သားတွေအဓိကလိုလားလားချင်းချင်းရေးဖြစ်ပါတယ်ချစ်။ဒီမင်းချင်းရေးအတွက်ကျမတို့ကဒီမှာပဲနေတယ်ကျမတို့ကိုယ်နိုင်ကလည်းမငြိမ်းမချမ်းခံစားနေရတယ်။အဲဘယ်လိုဒီဆောင်ရဲ့တော့ကျမတို့ကပုံမှန်ငင်းချမ်းကြီးတိုးတက်လာနိုင်စေတယ်ဆိုတော့ကျမတို့ဒါတော့ကျမတို့ကောင်းကောင်းသိပါတယ်ဒါကြောင့်ကျမတို့ပြည်သူတော့ဂတိပေးချင်တာကကျမတို့ငင်းချမ်းကြီးကိုတိုးတက်ဖြစ်ထွန်းလာအောင်ပြည်သူတွေငင်းချမ်းမှုအတိအပွင့်နေခံစားရအောင်ကျမတို့စူးစမ်းပါမယ်လို့ပြောချင်ပါတယ်ရှင်။အဲ့ဒါကျမတို့ဒေသအတွက်ပေါ့နော်ဆောင်ရဲရမယ့်အဓိကလုပ်ငန်းတစ်ခုဖြစ်တယ်လို့ပေါ့နော်။အခုကျမတို့ရဲ့ဒီတယံဇာတာတွေတဘာပတ်ဝန်းကျင်ထိန်းသိမ်းရေးတွေလည်းကျမတို့ဒေသကကျမတို့ကပဲဥစည်းပြီးလောက်ရမယ်အလုပ်တွေဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ကျမတို့ဒေတာရဲ့ဒီမှာမူရစေဝါတွေကလည်းတအားကိုပေါ့နော်ညားနေသေးတယ်သုံးဆွဲတဲ့လူဂန္ဓာတွေကအများများနေတယ်အဲ့တော့အဲ့ဒါကိုပြန်လည်ထူထောင်ရေးပေါ့နော
်အခုလက်ရှိမှာတော့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတက် KIA တက်နဲ့ အစိုးရတပ်တို့ကြားတကြောပြန်စစ်တေပြန်ဖြစ်ခဲ့တာကိုနှစ်တိုင်ခဲ့ပါပြီဒီကချင်စစ်ကိုရှောင်ပြေးခဲ့ရတဲ့ကချင်ပြည်သူဒုက္ခသည်တွေကတော့လက်တလောကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နယ်မြေတွေမှာခိုးလုံနေထိုင်သူကခွန်နှစ်တောင်နီးပါအစိုးရထိန်းချုပ်နယ်မြေထဲမှာ၄တောင်နီးပါစုစုပေါင်း၃000ကျော်အထိရှိနေပါတယ်လို့ကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးကော်မတီ KACC ကVOA မြန်မ